အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းမျိုးသားတပ်ဦး CNF ဌာနချုပ်ရှိတဲ့ကမ့်ဗစ်တိုးရီးယားကိုမြန်မာစစ်တပ်ကဂျက်လီရင်တွေနဲ့ဘုံးကျဲတိုက်ခိုက်ခဲ့လို့တေဆုံးဒဏ်ရာရရှိခဲ့သူတွေအတွက်ဝန်내ချင်းအထိတ်အမှတ်ဈေးဆိုင်တွေမဖွင့်ကြဘူးဟာခါကမ်ပိန်း for justice ကတိုက်တွန်းခဲ့ပါတယ်အဲ့ဒီနောက်ဇန်နဝါရီလ17ရက်နေ့မှာချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့ပေါ်ရှိဈေးဆိုင်တွေပိတ်ထားတာတွေ့ရပါတယ်ဆိုင်တွေပိတ်ထားတာကိုပြန်ဖွင့်ဖို့စစ်ကောင်စီကသတိပေးခဲ့တဲ့အတွက်ပြန်ဖွင့်ခဲ့ကြသူတွေရှိပေမဲ့ဆိုင်တွေကိုဆက်လက်ပိတ်ထားတဲ့သူတွေလည်းရှိပါတယ်ဇန်နဝါရီလ12ရက်နေ့မှာတော့အမျိုးသမီး10ဦးနဲ့အမျိုးသား1ဦးကိုဖမ်းဆီးသွားပြီးသူတို့ရဲ့ဆိုင်တွေကိုစစ်ကောင်စီကချိတ်ပိတ်လိုက်တယ်လို့ဒေသခံတဦးကပြောပါတယ
်ဒီဇန်နဝါရီ12ရက်နေ့မှာဆိုင်ပိတ်ထားတွေကိုသူတို့ကတပုံရုပ်ပြီးတော့မင်းကလေးဖေးရောက်နေလို့ကြားလိုက်တယောက်ဖမ်းဆီးခံရတယ်လို့ကြားသိရတယ်အခုချင်းချင်းမဟုတ်သေးရမဟုတ်ရသေးဘူးလို့ကျွန်တော်တို့ကြားသိရတယ်ဟုတ်ဟောပေါ့သူတို့ရဲ့ဆိုင်ဘာကထားတဲ့ဟာတော့သူတို့ဆိုင်ပိတ်တဲ့ဟောပေါ့ပိုင်ရှင်တွေကိုဖမ်းတဲ့အိမ်မှာသူတို့ဆိုင်ကထားချိတ်ပိတ်ရဟာပေါ့လေသူတို့ကထားတဲ့စာတော့အကျန်ဖက်တဲ့ဖြစ်ရဲ့ဥပဒေပေါ့မှ90ပြည့်ရနေအဆောက်အုံတော့နေအဆောက်အုံပိုင်ရှင်အားအရေးယူနေအပြင်ပေါ့မှ96အရနေအဆောက်အုံအားနိုင်ငံတို့ဗန္နာသင်ဆင်းနေအဲ့လိုမျိုးပေါ့လေသူတို့အစားတက်ထားလာရှိတယ
်။ပိတ်ထားတဲ့ဈေးဆိုင်အများစုဟာဟာခါမြို့ပြည်တော်သားရက်ွက်နဲ့ဈေးသိရက်ွက်ကဈေးဆိုင်တွေဖြစ်ကြပြီးကုန်းစုံဆိုင်တွေအပြင်အခြားအသုံးဆောင်ပစ္စည်းရောင်းတဲ့ဆိုင်တွေဖြစ်ကြပါတယ်။အဲဒီလိုဈေးဆိုင်တွေကိုချိတ်ပိတ်ပြီးလူကိုဖမ်းဆီးသွားတာဟာစစ်ကောင်စီကနိုင်ငံသားတွေရဲ့အခွင့်အရေးကိုဆိုးဆိုးဝါးဝါးပိတ်ပင်တာဖြစ်တယ်လို့ချင်း Human Rights Organization ချင်းလူအခွင့်အရေးအဖွဲ့အစည်းက Program Manager Slyman ကအခုလိုပြောပါတယ်။
စကီရန်စင်တော့နိုင်ငံတပ်ခုအနေနဲ့ကုသမှုစုခန္ဓာပြတ်ပါသူစုရဲ့စင်တာကိုထပ်ဖို့ပိုင်ခွင့်ရှိပြီပေါ့နော်စစ်တပ်ကတကယ့်ကိုအာနာရှင်ကြီးပေါ့နော်တကယ့်ကိုပြည်သူတို့ကိုတင်တဲ့ကြောက်အောင်ထိုက်အောင်တင်တဲ့ကျလို့ရှိတယ်ကွာဦးချက်တို့လုံးလို့ရတဲ့ဆိုတဲ့ပြည်သူကိုဒီလိုတင်တဲ့ချင်းချောက်ပြီးတော့သူရဲ့စင်တာအတိုင်းသူရဲ့စင်တာကိုပါလေဆိုင်ချင်းတို့ဒီလိုလောက်ခိုင်းတာပြီးတော့လုံးဝကိုလက်ခံလို့မရဘူးဒီဟာတွေကတကယ့်ကိုပါလေမလောက်သေးနဲ့ပါလေနိုင်ငံသားအခွင့်အရေးတစ်ခုကိုစစ်စောဝါပိတ်ပြီးဆင်းတဲ့ကျွန်တော်တို့ဖက်ချက်ပြနိုင်မှာ
ပေါ့။ကောင်စီကဇန်နဝါရီလ10ရက်နဲ့17ရက်နှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးသေဆုံးဒဏ်ရာရရှိတာတွေရှိပေမဲ့လေကြောင်းတိုက်ခိုက်မှုကိုစစ်ကောင်စီကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူး။စစ်ရေးပဋိပက္ခတွေတင်းမာနေတဲ့နေရာမှာမြန်မာစစ်ကောင်စီဟာအခုနောက်ပိုင်းမြေပြင်ထိုးစစ်ထက်လေကြောင်းတိုက်ခိုက်မှုတွေကိုပိုလုပ်လာပါတယ်ခင်ဗျာ။